င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့ထိုင်းရောက်မြန်မာအလုပ်သမားတွေကြုံနေရတဲ့အခက်အခဲတွေအကြောင်းပေးပို့လာတဲ့စာပါထိုင်းမှာမြန်မာနိုင်ငံသားတွေလုံအားကမတိုးပါဘဲနဲ့ဒီဗီဇာကြေးစေယုံကတ် work permit အသက်အာမခံကြေးတွေအတွက်တော့မြန်မာတယောက်ကိုတစ်လကိုထိုင်းဘတ်ငွေ3000မကပေးဆောင်နေရပါတယ်တဲ့ဆူရတ်ထာနီခရိုင်တဲကအလုပ်ယုံစက်ယုံအများစုကလည်းလူ200ဝင်ဆက်တဲ့စက်ယုံကိုလူ300ထည့်ပါတယ်။တလား2လလုတ်ပြီးတော့သူတို့စိတ်တိုင်းမကြရင်ဖြုတ်ပစ်ပါတယ်တဲ့။လူတွေကိုဈေးထဲမှာငါအကြီးအသေးရွေးတယ်လို့အရွေးခံနေရတာပါ။အလုံးမပြုတ်တဲ့သူကိုတော့တလား2လစောင့်ကြည့်မယ်လို့ပြောပါတယ်။ကျွန်တော်လက်ရှိလုပ်နေတဲ့စက်ယုံဆိုရင်ပိုဆိုးပါတယ်။အလုပ်တစ်ခုရဖို့အရန်ကုန်ကြရပြီးတော့စက်ယုံတွေကအလွယ်လေးဖြုတ်လိုက်တော့ဘဝပြတ်ပြီပေါ့ခင်ဗျာ။မြမပြည်ကတက်လာတာလပိုင်းပဲရှိသေးတဲ့လူတယောက်ဆိုရင်စရိတ်တွေဘတ်ဖိုးတွေသိန်း40ကျော်ကုန်ထားပြီးတော့အခုအလုတ်ဖြုတ်ခံလိုက်ရပါတယ်တဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကုညီကြပါအောင်ဗျာဆိုပြီးတော့ပြေးပို့လာတာပါအလုတ်ပြုတ်မှာကြောက်လို့ပြေးပို့သူရဲ့နာမည်ကိုမဖော်ပြဖို့မြစ်တာရက်ခံထားပါတယ်ရှင်အခုဆက်ပြီးတော့ RFA ကိုအီးမေးလ်ကနေတဆင့်ပြေးပို့လာတဲ့စာကိုတင်ပြပါမယ်RFA ရေစစ်ကောင်စီလက်အောက်ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်နှိပ်စက်နေတဲ့ကာလအတွင်းဒုက္ခရောက်ရတဲ့ပြည်သူတွေမှာကျမတို့မိသားစုအပါအဝင်ဖြစ်ပါတယ်အခုကာလမှာတက်ပိုင်ကြီးဆိုပြီးတော့အိမ်အဖြတ်ခံရတဲ့သူတွေများလာတာနဲ့အမျှအဖြတ်ခံလိုက်ရတဲ့သူတွေမှာငှားနေစရာငွေကြေးမရှိတဲ့အတွက်ရန်ကုန်မြို့ကလူစီကားတဲ့နေရာတွေမှာဟိုတစုဒီတစုနဲ့တွေ့နေရတာစိတ်မကောင်းစရာပါပြည်သူမှာပြည်သူတွေပဲရှိတာမို့အချင်းချင်းဝိုင်းပြီးတော့ကူညီနေရပါတယ်တဲ့ဒီလိုအဖြစ်ဆိုးမျိုးကြုံရတာအခုကာလမှာဒုနဲ့ဒေးပါ RFA အနေနဲ့ဒီအကြောင်းအရာလေးကိုချပြပေးဖို့တောင်းဆိုချင်ပါတယ်RFA မိသားစုနေကောင်းကြမှာပြီးတော့မြမပြည်သူတွေမတရားခံနေရတဲ့ဒုက္ခတွေကိုအမြဲကူညီနိုင်ပါစေလို့ဆန္ဒပြုပါရစေပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုခြံလက်ပြီးတင်ပြလိုက်ရပါတယ်ရှင်အခုဆက်ပြီးရခိုင်ပြည်နယ်ကပညာရေးဝန်ထမ်းတအူးရဲ့ပေးစာကိုတင်ပြပါမယ် RFA ရေတောင်ကုန်းမြို့ပညာရေးဌာနမှာပညာရေးဝန်ထမ်းတွေစီကနေမြို့နယ်ပညာရေးမှုအိမ်ဆောက်ရန်ဆိုပြီးတော့ပတ်စံကောက်နေပါတယ်ဆိုပြီးတော့ Facebook Messenger ကနေတဆင့်ပေးပို့လာတာပါတကယ်ဆိုရင်ကျွန်တော်တို့လိုပတ်စံ2,000-3,000မရတဲ့ဝန်ထမ်းတွေမှာလစာထုတ်ပြီးဆိုရင်ဟိုကြီးဖြတ်ဒီကြီးဖြတ်တာနဲ့ဘာမှကြံတာမဟုတ်ပါဘူးတကယ်ကဝန်ထမ်းအဆောက်အအုံဆိုတာပြည်နယ်အစိုးရနဲ့ပဲသက်ဆိုင်တယ်လို့ထင်ပါတယ်အခုလိုဆီယာဆီယာမတွေစီကကောက်ခံနေတာဟာတရားမဝင်ဘူးလို့ထင်လို့ RFA ကနေတဆင့်သက်ဆိုင်ရာတာဝန်ရှိသူတွေကိုသိစေချင်လို့တိုင်ကြားလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုမဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတစ်ခါတော့မန္တလေးကဒေသခံတအူးပေးပို့လာတဲ့စာကိုတင်ပြပါမယ်။မန္တလေးတိုင်းကြောက်စင်မြို့ဒဒလေရက်ကွက်မှာကင်းဆောင်ဖို့ရက်ကွက်အုပ်ချုပ်ရေးယုံကတအိမ်တယောက်ခေါ်ပါတယ်တဲ့။မဆောင်နိုင်ရင် 9,000 ပေးရမယ်။တစ်လကို2ချိန်ဖြစ်ချင်ဖြစ်မယ်၊3ချိန်ဖြစ်ချင်ဖြစ်မယ်လို့ပြောပါတယ်တဲ့။လူတိုင်းထမင်းမငတ်အောင်ရှာရ၊ကုံစင်းနှုတ်တက်လို့မငတ်အောင်ကြိုးစားနေရဖြစ်နေတဲ့အချိန်မှာမတရားသဖြင့်လှုပ်တာမှုအကူအညီတောင်းပါတယ်ရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုမဖော်ပြပါနဲ့လို့တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုတခါတော့ RFA ကို Facebook Messenger ကနေတဆင့်ပေးပို့လာတဲ့စာကိုတင်ပြကြပါမယ်။ RFA ပေးစာပြန်စာရေးစကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းရုံမြို့နယ်ပန်ဆောင်မြို့မှာနေထိုင်တဲ့စစ်ကောင်စီတပ်ရင်းအမှတ်126ကအရာရှိတချို့ဟာဒီပန်ဆောင်မြို့ထဲမှာရှိတဲ့ဈေးဆိုင်တွေကနေအကျွေးယူပြီးတော့ပြန်မပေးတာစီးပွားရေးသမားတွေစီကနေချင်းချောင်းငွေတောင်းတာတွေလုပ်နေပါတယ်တဲ့။ပြီးခဲ့တဲ့လကလည်းကြောက်ကြဘိုးဝယ်ယူသူစီကနေ300အတင်းတောင်းပြီးတော့မပေးရင်အင်ကိုပါမီးရှို့မယ်လို့ပြောလို့နောက်ဆုံး340ပေးခဲ့ရတယ်လို့ကြောက်ကြဘိုးလောပန်ကပြောပါရယ်စစ်ကောင်စီတက်ရဲ့အခုလိုလုံရက်တွေကိုပန်ဆောင်မျိုးကနာဂပြည်သူတွေခံနေရပါတယ်ဆိုပြီးတော့ပြောပြလာတာပါအခုသတင်းပို့တဲ့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပေးပို့လာပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်